Welcome to the Voice of America in Burmese.
မင်္ဂလာညနေခင်ပါရှင်။ American ပြည်ထောင်စုမြို့တော် Washington DC ကနေ GOA မြန်မာပိုင်းရဲ့2019ခုနှစ်အောက်တိုဘာလ31ရက်အင်္ဂါနေ့ညနေ6:00-9:00 အစီအစဉ်တွေကို92.19 19.25တို့ကနေတိုက်ရိုက်ထုတ်လွှင့်ပေးနေပါပြီရှင်။ကျွန်မရှားဖောင်ပါဒီညနေအစီအစဉ်ကိုတာဝန်ယူတင်ဆက်မှာပါရှင်
။မင်္ဂလာညနေခင်ပါရှင်။ကျွန်မသင်္ကီထိုက်ပါကမ္ဘာထွက်ရဲ့ရွေးကောက်ပွဲမဲဆွဲစီရင်ရေးမှုဟောင်းကိုဆွဲချက်တင်ပြီးနေအိမ်အခြေချုပ်ချထားပါတယ်။ဟမတ်စ်တို့အုပ်ချုပ်တဲ့ဂါဇာဒေသကမြေအောက်ဥမင်လိုင်းကောင်းတစ်ခုကိုအစ္စရေးကဖြိုချလိုက်တာကြောင့်ပါလက်စတိုင်းစစ်သွေးကြော9ဦးသေဆုံးရပါတယ်။ဘင်္ဂလားဒေ့ရှ်ကမ်းလွန်မှာတော့ရိုဟင်ဂျာတွေလိုက်ပါလာတဲ့လှေတိမ်မောက်လို့၄ဦးသေဆုံးပြီးတော့တချို့ကိုဆေးရုံတင်ထားရပါတယ်။ဒီသတင်းတွေနဲ့အတူထိတ်တန့်ရောက်မြန်မာနဲ့နိုင်ငံတကာသတင်းတွေကိုနန်းလောင်နဲ့အတူကြီးညာပါမယ်ရှင်
။ကောင်းပါပြီရှင်။သတင်းတွေပြီးမှတော့မြေသိမ်းဥပဒေကိစ္စလွှတ်တော်မှအဆိုပြုတဲ့အကြောင်းနဲ့အတူနှားဆင်ကြရမှာက
Those such engagements were going on the bilateral front. We are quite surprised to witnessing the approach pursued by Bangladesh in the
ရိုဟင်ဂျာပြည်ပကအကြံကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကပ်ဆောင်ရွက်ပုံနဲ့ပတ်သက်ပြီးမြန်မာနိုင်ငံသားရဲ့ဝန်ကြီးဌာနအညွှန်ကြားမှုချုပ်ဦးကျော်မိုးထွန်းပြောသွားတာပါအပြည့်စုံကိုသတင်းနဲ့ပြန်မနာဆင်ကြပါမယ်။ဒါ့အပြင်ဒီကနေ့အင်္ဂါနဲ့ဟောလိုဝင်းပွဲတော်ကျင်းပတာနဲ့အတူတည်ရဲ၆တဲ့ဆိုတဲ့အင်တွေအကြောင်းကိုလည်းနားဆင်ကြဖို့ရှိပါတယ်။အခုရင်ဆုံးတော့နောက်ဆုံးရသတင်းတွေကိုမှတ်သိထိုက်နဲ့နန်းလောင်တို့ပြောပြပေးပါမယ်ရှင်။
American သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှုအဖြစ်ပြီးခဲ့တဲ့နှစ်က3လတာတာဝန်ထမ်းဆောင်ခဲ့တဲ့ Paul Manafort ကို American ကိုဆန့်ကျင်ပြီးပူးပေါင်းကြံစည်မှုငွေမဲခွာခြားမှုအနာရှင်ဆန်တဲ့ Ukraine ခေါင်းဆောင်ဟောင်း Viktor Yanukovych ကိုထောက်ခံမှုရအောင်စီယုံပြောဆိုပေးမှုတစ်စိတ်တစ်ပိုင်းအဖြစ်အစိုးရကိုလိန်လယ်မှုတွေနဲ့တင်းနှင်းလာနေမှာဆွဲချက်တင်လိုက်ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာဝင်နှောက်ယှက်မှုနဲ့ပတ်သက်ပြီးပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းအဖြစ်နဲ့မစ္စတာမနန်ဖော့နဲ့သူ့ရဲ့စီးပွားဘက်တူဖြစ်သူရစ်ဂိတ်တို့ဆွဲချက်တင်ခံရတာပါအထူးစုံစမ်းရေးမှူးမူလာရဲ့9လကြာစုံစမ်းစစ်ဆေးမှုအတွင်းပထမဆုံးအချိန်ဖြစ်နဲ့သူတို့ကိုဆွဲချက်တင်တာဖြစ်ပြီးအခုဆွဆွဲချက်တွေကရွေးကောက်ပွဲနဲ့တိုက်ရိုက်ဆက်နွယ်ပတ်သက်မှုတော့မရှိပါဘူးAmerican democracy ကိုအာရော့သွားစေဖို့နဲ့ Mr. Trump အနိုင်ရရေးကိုအထောက်အကူပေးဖို့လှုပ်ရှားဖို့ရုရှားသမ္မတ Vladimir Putin ကပုဂ္ဂိုလ်ရေးအရာညွှန်ကြားခဲ့တယ်လို့ဒီနှစ်2019ခုနှစ်အစောပိုင်းမှာ American ထောက်လှမ်းရေးအတိုင်းအဝိုင်းကသုံးသပ်ထားတာပါဒီဆွဆွဲချက်တွေအပေါ်ရုရှားနိုင်ငံခြားရေးဝန်ကြီးဆာဂေးလာဗရော့ကဒီကနေ့အင်္ဂါနေ့မှာပေးချလိုက်ပြီးအမေရိကန်ဒါမှမဟုတ်လဲတခြားနိုင်ငံတွေရဲ့ရွေးကောက်ပွဲတွေကိုဝင်နှောက်ခဲ့တဲ့အထောက်အထားမရှိဘူးလို့ပြောဆိုပါတယ်။အမေရိကန်သမ္မတဒေါ်နယ်ထရန့်ဘက်ကလည်းသူ့ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးအဖွဲ့နဲ့ရုရှားကြားပေါင်းကြံခဲ့တာမရှိဘူးလို့ခုခံပြောဆိုပါတယ်။မစ္စတာမနန်ဖို့နဲ့မစ္စတာဂိတ်စ်တို့နှစ်ဦးစလုံးကဝါရှင်တန်ကပြည်ထောင်စုစုံစမ်းစစ်ဆေးရေးဘယူရို FBI ထံကိုလာရောက်အဖမ်းခံခဲ့ပြီးနောက်ပိုင်းမှာတော့ပြည်ထောင်စုခုံရုံးမှာသူတို့မှအပြစ်မရှိဘူးလို့ရှောက်လဲခဲ့ကြပါတယ်။သူတို့နှစ်ဦးကိုနေအိမ်အခြေချုပ်ချထားဖို့ခုံရုံးကဆုံးဖြတ်ပါတယ်။မစ္စတာထရန့်ရဲ့နိုင်ငံခြားဆက်ဆံရေးအကြံပေးဟောင်းဂျော့ဂျ်ပါပါဒိုပိုလတ်စ်ဟာလည်းရုရှားအစိုးရအဆင့်မြင့်တာဝန်ရှိသူတွေနဲ့အဆက်အသွယ်တွေနဲ့ပတ်သက်ပြီးပြီးခဲ့တဲ့ဇန်နဝါရီလတုန်းက FBI အရာရှိတွေကိုလိမ်ညာခဲ့ကြောင်းအောက်တိုဘာလ5ရက်နေ့ကဝန်ခံခဲ့တယ်လို့အထူးစုံစမ်းရေးမှူးမူလာကထုတ်ဖော်ပြောဆိုပါတယ်။အမေရိကန်သမ္မတအင်ဂျီရောပြောခွင့်ရဆာရာဟတ်ကဘီဆန်ဒါစ်ကတော့မစ္စတာပါပါဒိုပလတ်စ်ကိုစီယုံရဲ့အဖွဲ့မှာအကူတူအဖြစ်နဲ့သာညှိညွှန်းပြောဆိုပြီးတကြိမ်သာတွေ့ဆုံခဲ့တဲ့အချမ်းဘေးကော်မတီရဲ့အဖွဲ့ဝင်တဦးသာဖြစ်တယ်လို့ပြောပါတယ်။သူတို့သုံးဦးကိုအထူးဆောင်ဆိုင်ရမှုမူလာကပြစ်မှတ်ထားဆောင်ရွက်မှုဟာဆိုရင်သမ္မတထရန့်ရဲ့ပထမသက်တမ်းအတွင်အရေးထိုးနေတဲ့ရုရှားရဲ့စုံစမ်းမှုတွေအတွင်ထူးခြားတဲ့အပြောင်းအလဲတစ်ခုဖြစ်ပါလေရှင်
အစ္စရေးနိုင်ငံတပ်ဆက်ကဟာမတ်စ်တို့အုပ်ချုပ်နေတဲ့ဂါဇာဒေသမှာမြေအောက်ဥမင်လိုင်းကောင်းတူးနေတာကိုအစ္စရေးကဖြိုဖောက်ခွဲဖြိုချလိုက်တဲ့အတွက်ပါလက်စတိုင်းစစ်သည်ကြောင့်ခုနှစ်ဦးသေဆုံးသွားပါတယ်။တနင်္လာနေ့ကဖောက်ခွဲမှုကြောင့်တခြားလူ9ဦးလည်းဒဏ်ရာရသွားခဲ့ပါတယ်။အစ္စရေးအနေနဲ့သူ့ပြည်သူတွေကိုအနည်းငယ်ပေးဖို့ရည်ရွယ်နေသူတွေရဲ့ရန်ကိုဆက်ပြီးကာကွယ်သွားမယ်လို့အစ္စရေးဝန်ကြီးချုပ်ဘင်ဂျမင်နာတန်ယာဟိုကပြောပါတယ်။အစ္စရေးဂါဇာကမ်းမြောင်းဒေသနယ်စပ်တစ်လျှောက်မှာ2014စစ်ပွဲအတွင်းဟာမတ်စ်တို့ကဥမင်လိုင်းကောင်းဒါဇင်နဲ့ချီပြီးတူပေါ်ခဲ့တယ်လို့လည်းဆိုကြပါတယ်။
လေပြားနိုင်ငံဘန်ကာစီကအမေရိကန်ကောက်ဆက်ဝေယုံကို2012ခုနှစ်တုန်းကသွေးရည်တန်ယိုတိုက်ခိုက်မှုမှာပါဝင်ပတ်သက်သူလို့ဆွဆဲခန့်ချရတဲ့စစ်သွေးကြော်တဦးကိုအမေရိကန်ကိုခေါ်ဆောင်လာနေပြီးတရားရုံးတင်စစ်ဆေးပွဲရှိနေပါတယ်။ လေပြားနိုင်ငံမြောက်ပိုင်းကန်ယူရန်ဒေတာကမစ္စရာတာကနေမူစတာဖာအယ်အီမန်ကိုဖမ်းဆီးဖို့အထူးတပ်ဖွဲ့ကိုညွှန်ကြားခဲ့တယ်လို့သမ္မတထရန့်ကကြေညာချက်ထုတ်ပြောဆိုပါတယ်။လီဘီးယားနိုင်ငံဘန်ဂါဇီကအမေရိကန်တန်တမာဝင်းကို2012ခုနှစ်စက်တင်ဘာလ17ရက်နေ့မှာအစ္စလာမ်ရဲ့ဆွေသွေးကြွားတွေဝင်ရောက်တိုက်ခိုက်မှုအတွင်းအမေရိကန်သံမခရစ်စတိုဖာစတီဗင်စ်နဲ့တခြားအမေရိကန်နိုင်ငံသား၃ဦးသေဆုံးခဲ့ရပါတယ်။ကျန်းမာစစ်ဆေးမှုတွေနဲ့ Republican တွေဥဆောင်တဲ့စုံစမ်းစစ်ဆေးမှုတွေမှာတော့နိုင်ငံခြားရေးဝန်ကြီး Hillary Clinton ဒါမှမဟုတ်လဲနိုင်ငံခြားရေးဝန်ကြီးဌာနဘက်မှာအမှားအယွင်းပေါ်ပေါ်ဆဆလုပ်ခဲ့တဲ့အထောက်အထားတွေတော့မရှိခဲ့ပါဘူးရှင်
ရထူးကဖေရှားခံခဲ့ရတဲ့စပိန်နိုင်ငံကက်တလိုနီးယားဒေသကောင်ဆောင်ကားလက်စ်ပွေဒီမွန်ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနိုင်ငံတော်ပုံကံမှုအနာအလွဲတုံးစားမှုတွေနဲ့အရေးယူမဲ့အစီအစဉ်ကိုစပိန်ဘုတ်အစိုးရကကြေညာလိုက်ပြီးနောက်တည့်ဖြစ်တဲ့ဒီကနေ့မှာတော့မစ္စတာပွေဒီမွန်ကိုဘယ်ဂျီယံနိုင်ငံဘရဆယ်မြို့ကလူမြင်ကွင်းကိုထွက်လာမယ်လို့မျှော်လင့်ရပါတယ်။နိုင်ငံရေးခေါလုံခွင့်ရရေးတက်တက်နဲ့ဘယ်ဂျီယံနိုင်ငံကိုမစ္စတာပွေဒီမွန်ရောက်နေတာမဟုတ်တလို့ခေါလုံခွင့်ရဖို့ရှောက်ထားမလားဆိုတာကလည်းမဆုံးဖြတ်ရသေးဘူးလို့သူရဲ့ဘယ်ဂျီယံနိုင်ငံသားအကျိုးဆောင်ရှင်တွေက VRT ရုပ်မြင်သံကြားဌာနကိုပြောပါတယ်။ပင်နေငံကနေခွဲတော်ရေးချိုးပန်းမှုနဲ့ကက်တလိုနီးယားဒေသကောင်ဆောင်ကားလက်စ်ပွဒီမွန်ကိုအနာအလွဲတုံးစားပြုမှုနဲ့တရားစွပ်စွဖို့စပိန်ရှိနေချုပ်ဟိုဇေမန်နျူယယ်မာဇက်ကတိုက်တွန်းနေရပါကက်တလိုနီးယားပါလီမန်အကိုစပိန်အစိုးရကဖျက်သိမ်းလိုက်တဲ့အတွက်ဒီဒေသဟာအခုချိန်မှာတော့စပိန်အစိုးရရဲ့တရားအုပ်ချုပ်မှုအောက်ကိုပြောက်သွားပြီဖြစ်ပါတယ်။တစ်ချိန်နှင်မှာပဲစပိန်အစိုးရကလာမယ့်ဒီဇင်ဘာမှာကျင်းပမယ့်ကြဖြတ်ရွေးကောက်ပွဲမှာလည်းကက်တလိုနီးယားဒေသခွဲတော်ရေးပါတီကဝင်ရောက်ရှင်းပြမယ်လို့ကြေညာပါတယ်
VOA American တန်ညနေဘက်မြန်မာဘာသာအစီအစဉ်တွေကိုညနေ6နာရီခွဲကနေ9နာရီထိဆိုင်းတိုမီတာ19 kHz 1683ညဆိုင်းတိုမီတာ19 kHz 15565ဆိုင်းတိုမီတာ25 kHz 11965တို့ကနေပြီးတော့ထုတ်လွှင့်ပေးနေပါတယ်ခင်ဗျာ
မြန်မာပိုင်းအစီအစဉ်ရဲ့အင်္ဂါနေ့ညနေခင်းမြန်မာနဲ့နိုင်ငံတကာသတင်းတွေကိုကြီးညာနေပါတယ်ဘင်္ဂလားဒေ့ရှ်ကမ်းလွန်မှာမြန်မာဘက်ကထွက်ပြေးလာတဲ့ရိုဟင်ဂျာဒုက္ခသည်ဒါဇင်နဲ့ချီလိုက်ပါလာတဲ့တစ်သား၅ပန်းလီငယ်တစ်စင်းဒီကနေ့အင်္ဂါနေ့မှာမှောက်ခဲ့တာကြောင့်၄ဦးသေဆုံးတယ်လို့ရဲကပြောပါတယ်။ကလေးငယ်၂ဦးအမျိုးသမီး၁ဦးနဲ့အမျိုးသား၁ဦးတို့သေဆုံးရတာလို့ရဲကပြောတာပါ။လေမောက်တာကနေလူ38ဦးကိုကယ်တင်နိုင်ခဲ့ပြီး၁၁ဦးကတော့စိုးရိမ်ရတဲ့အခြေအနေနဲ့ဆေးရုံတင်ထားရတယ်လို့လဲယူကီယာရဲဌာနရဲ့အကြီးအကဲကပြောပါတယ်။ဘင်္ဂလားဒေ့ရှ်ဘက်ကိုရောက်ဖို့အတွက်တအူးကို9000ကျပ်ပေးခဲ့ရတယ်လို့လည်းလွတ်မြောက်လာသူတွေကပြောပါတယ်။အော်ဂိုလာဂုံပိုင်းကဖြစ်ခဲ့တဲ့ရခိုင်ပြည်နယ်တွင်းကမွတ်စလင်တွေအများစုနေထိုင်ရာဒေသတွင်းအကြမ်းဖက်မှုတွေနောက်ပိုင်းဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးလာသူ6သိန်းကျော်သွားပြီဖြစ်ပါတယ်။ဘင်္ဂလားဒေ့ရှ်နိုင်ငံဘက်ကိုထွက်ပြေးချရင်လေမောက်တာကြောင့်သေဆုံးသူကအနည်းဆုံး190လောက်အထိရှိလာပြီးအများစုကရိုဟင်ဂျာမွတ်စလင်တွေဖြစ်ပါတယ်။ရိုဟင်ဂျာတွေကိုဘင်္ဂလားဒေ့ရှ်ဘက်လေရင်းနဲ့ကူးလာနိုင်အောင်တဆင့်ကဆောင်ရွက်ပေးမှုနဲ့လူပေါင်း469ဦးကိုလည်းဘင်္ဂလားဒေ့ရှ်အနာပိုင်တို့ကဖမ်းဆီးထားပါတယ်ရှင်
။ဩစတြေးလျနိုင်ငံကတာဝန်ယူလက်ပတ်နေတဲ့ဒုက္ခသည်စခန်းမှာနေထိုင်နေကြတဲ့ခလုံးခွင့်လျှောက်ထားသူ600ကျော်ရောဟာဒေသခံတွေရဲ့အကြမ်းဖက်မှုနဲ့ရင်ဆိုင်ရမှာဆိုရင်လည်းအတွဲဆိုပြီးစခန်းကထွက်ခွာဖို့အင်္ဂါနေ့မှာညှင်းဆန်းနေပါတယ်။ Pacific တမောက်တရားထက်ကပပူဝနျူဂီနီကျွန်းနိုင်ငံဘက်က Manus Island စခန်းကိုအင်္ဂါနေ့နောက်ပိုင်းမှာရင်းနဲ့လျက်စင်မီတွေဖျက်တော့ဖို့တာဝန်ရှိသူတွေကစီစဉ်ထားပေမဲ့စခန်းမှာနေထိုင်သူတွေကတော့ထွက်ခွာဖို့ညှင်းဆန်းနေကြတာပါ။စခန်းပိတ်သိမ်းမှုအမိန့်ကိုယာယီဆိုင်ကမေးဖို့ဒုက္ခသည်600ကျော်ရရှိနေတွေကပပူဝနျူဂီနီအစီအမြင်တရားရုံးကိုသနာခံစားတင်ထားကြပါတယ်။စခန်းထဲကိုအမြင်မသိလူတစုတော့ရောက်လာပြီးပရိဘောဂါတွေနဲ့တခြားပစ္စည်းတွေကိုအဆောက်အုံတွေထဲကဖယ်ရှားခဲ့ကြတယ်လို့စခန်းနေသူတွေကပြောပါတယ်။စခန်းဆောင်မှုဩစတြေးလျအစိုးရကငားရန်ထားတဲ့ပုဂ္ဂလိကလုံခြုံရေးအဖွဲ့တွေလည်းမန်နစ်ကန်ကနေထွက်ခွာသွားကြပြီလို့ဒုက္ခသည်တွေကပြောပါတယ်။ဒီဒုက္ခသည်စခန်းကိုပပူဝနျူဂီနီကာကွယ်ရေးတပ်ဖွဲ့စီလွှဲပြောင်းပေးမှဖြစ်တယ်လို့စခန်းတွင်ကြားရှိနေသူဘသူမဆိုစစ်အခြေစိုက်စခန်းကိုကျူးကျော်သူအဖြစ်သတ်မှတ်မယ်လို့ပပူဝနျူဂီနီတာဝန်ရှိသူတွေကပြောပါတယ်။ဒီလူ600ကျော်ရောကိုကျွန်းပေါ်မှာနေမလား။သူတို့နေရရင်ကိုပြန်မလား။ဒါမှမဟုတ်တတိယနိုင်ငံမှာတွားရောက်အခြေချနေနိုင်မလားဆိုတာရွေးချယ်ခွင့်ပေးထားတာပါ။ဒီထဲကအများစုကိုဒုက္ခသည်တွေအဖြစ်ဩစတြေးလျအစိုးရကလက်ခံရင်တောင်မှနိုင်ငံသားဖြစ်ခွင့်ရကြမှာမဟုတ်ပါဘူး။
ထိုင်းဝန်ကြီးချုပ်ဟောင်ရှင်လာရှနာဝတ်ရဲ့နိုင်ငံကူးလက်မှတ်ကိုပယ်ဖျက်တဲ့အကြောင်းထိုင်းအစိုးရကပြောပါတယ်။ဝန်ကြီးချုပ်ဟောင်ရှင်လက်ကသူမတာဝန်ယူချိန်ကချက်မှတ်ကျင်းသုံးခဲ့တဲ့အစိုးရဘက်ကငွေကြေးဆိုင်ထုတ်ပြီးစပားဝယ်ယူရေးအစီအစဉ်မအောင်မမြင်ဖြစ်မှုနဲ့ပတ်သက်ပြီးပြည်ကစီရင်ချက်မချမီပြီးခဲ့တဲ့လကနိုင်ငံကနေထွက်ပြေးသွားခဲ့တာပါ။မစ်ရင်လက်ကတန်တမာနိုင်ငံကူးလက်မှတ်နှစ်ခုနဲ့ပုဂ္ဂိုလ်ရေးသုံးနိုင်ငံကူးလက်မှတ်နှစ်ခုကိုကန်ဆောင်ခဲ့တယ်လို့ထိုင်းနိုင်ငံခြားရေးဝန်ကြီးဌာနကပြောပါတယ်။ဝ ဝန်ကြီးချုပ်ဟောက်ရှင်းလက်ကိုအစီအစဉ်မဲ့ဆောင်ရွက်မှုဆွဲခြင်းနဲ့ပြီးခဲ့တဲ့စက်တင်ဘာလအတွင်းထိုင်တရားရုံးချုပ်ကမျက်ကွယ်ထောင်ဒဏ်၅နှစ်ချမှတ်ခဲ့တာပါ Miss ရင်လက်ကပြစ်ဒဏ်စီရင်ချက်မကျေညာခင်လင်းမှာထိုင်းနိုင်ငံကနေထွက်ပြေးသွားတာဖြစ်ပါတယ်ဆင်းရဲတဲ့လယ်သမားတွေထံကစကားကိုဈေးကွက်ပေါက်ဈေးထက်ပိုပြီးဝယ်ယူပြီးနောက်မှာဈေးနှုန်းတင်ပြန်ရောင်းဖို့စဉ်းစားချက်နဲ့ဆောင်ရွက်ခဲ့တဲ့အစိုးရရဲ့စဘာဝယ်ယူရေးအစီအစဉ်ကြောင့်ထိုင်းစိုးရဟာဒေါ်လာတန်1000လောက်အရှုံးပေါ်ခဲ့တာပါ Miss ရင်လက်ကတော့ဒီဆွဲချက်တွေဟာနိုင်ငံရေးရည်ရွယ်ချက်ရှိတဲ့လုပ်ရဖြစ်တယ်လို့ပြောဆိုပြီးဆွဲချက်တွေကိုညှင်းဆိုပါတယ်ဝန်ကြီးချုပ်ဟောင်ရှင်လက်ဟာဗစ်တင်နိုင်ငံမှာရှိနေတယ်လို့ယုံကြည်ရတဲ့အကြောင်းထိုင်းနိုင်ငံသားရဲ့ဝန်ကြီးဌာနကပြောပေမဲ့သူမဘယ်မှာရှိနေတယ်လဲဆိုတာကိုတော့အတိအကျမသိရပါဘူးရှင်
တောင်ကိုရီးယားနိုင်ငံမှာအမေရိကန်နိုင်ငံရဲ့ဒုံးလန့်နဲ့ရန်ကာကွယ်ရေးစနစ် THAAD တပ်ဆင်ထားမှုနဲ့ပတ်သက်ပြီးတော့တောင်ကိုရီးယားနဲ့တရုတ်နိုင်ငံကြားတန်တမာရေးဆက်ဆံရေးတွေတင်းမာလာတာတစ်နှစ်ကျော်လာပြီဖြစ်ပါတယ်။ခုတော့ဒီတင်းမာမှုတွေအဆုံးသတ်ပြီးနိုင်ငံကောင်းဆောင်တွေလာမယ့်သတင်းမှအတွင်တွေ့ဆုံဆွေးနွေးပါတော့မယ်။အာရှပစိဖိတ်စီးပွားရေးဆိုင်ရာထိပ်သီးညီလက်ခံ APEC ဘေးပတ်မှာကိုရီးယားသမ္မတမွန်ဂျေအင်းနဲ့တရုတ်သမ္မတရှီကျင်းပင်တို့တွေ့ဆုံမဲ့အကြောင်းတောင်ကိုရီးယားသမ္မတရုံးကအင်္ဂါနေ့မှာကြေညာချက်ထုတ်ပြန်ပါတယ်။ APEC ထိပ်သီးဆွေးနွေးပွဲကိုနိုဝင်ဘာလ10ရက်ကနေစတင်နေ့ထိဗီယက်နမ်နိုင်ငံမှာကျင်းပမှာပါ။တောင်ကိုရီးယားနိုင်ငံတောင်ဘက်ပိုင်းကဆွမ်ဂျိုမြို့ကောက်ဝဲဟောင်းတို့ထဲမှာထတ်စနစ်ကိုတပ်ဆင်ခဲ့တဲ့အတွက်တရုတ်ကိုရီးယားနိုင်ငံဆက်ဆံရေးတွေအေးစစ်လာခဲ့တာပါ။မြောက်ကိုရီးယားဘက်ကပြစ်လွတ်လာနိုင်တဲ့မီဆိုင်ဒုံးကြီးကိုတံမြန်ဖို့အတွက်ထတ်ကိုချထားရတာဖြစ်တယ်လို့တောင်ကိုရီးယားဘက်ကပြောဝင်ပေမဲ့တရုတ်ကတော့ဒါဟာသူ့နိုင်ငံရဲ့လုံခြုံရေးကိုထိပါတဲ့လုပ်ရဖြစ်ရှင်မြင်ထားတာဖြစ်ပါတယ်
ဂျပန်နိုင်ငံတိုချိုမြို့ပြင်မှာတော့ဆူဆူဝါဝါဖြစ်ရတစ်ခုဖြစ်ခဲ့ပါတယ်ဂျပန်မြို့သားတအုပ်ရဲ့တိုက်ခန်းထဲမှာလူသေးအလောင်း9လောင်းရဲ့ခန္ဓာကိုယ်အစိတ်အပိုင်းတချို့ကိုရဲကရှာဖွေတွေ့ရှိခဲ့တာဖြစ်ပြီးအဲ့ဒီအမျိုးသားကိုလည်းဖမ်းဆီးလိုက်ပါတယ်လူခန္ဓာကိုယ်အစိတ်အပိုင်းတချို့ကိုအေးအေးကန်းတစ်တာထဲမှာထည့်ထားပါတယ်ဒီလအစောပိုင်းကဆက်လို့ပြောင်းနေတဲ့အသက်23နှစ်အရွယ်အမျိုးသမီးတစ်ယောက်ကိုဇမားမြို့ကဒီလူနေတဲ့တိုက်ခန်းထဲမှာနောက်ဆုံးအကြိမ်လမ်းလျှောက်သွားခဲ့တာကိုလုံခြုံရေးကင်မရာတစ်ခုထဲမှာရှာတွေ့ခဲ့ပြီးတဲ့နောက်လိုက်လံစုံစမ်းရာကနေဒီတိုက်ခန်းကိုရှာဖွေတွေ့ရှိခဲ့တာဖြစ်တယ်လို့ဂျပန်မီဒီယာတွေမှာဖော်ပြနေကြပါတယ်ရှင
်နောက်ဆုံးရသတင်းတွေကိုမတ်တကင်ထိုင်းနဲ့နန်းလောင်တို့ပြောပြပေးခဲ့တာပါ VOA မြန်မာပိုင်းအစီအစဉ်ကိုအခုထုတ်လွှင့်နေတဲ့တစ်ချိန်တည်းမှာပဲ VOA ရဲ့အင်တာနက်စာမျက်နှာ burmese.voanews.com မှာလည်းဝင်ရောက်နားဆင်နိုင်ပါတယ်အခုတော့သတင်းဆောင်ပါတွေကိုစက်တိုက်ထုတ်လွှင့်ပေးပါမယ်ရှင်ရိုဟင်ဂျာပြည်ပခန့်နဲ့ပတ်သက်လို့မြန်မာနဲ့ဘင်္ဂလားဒေ့ရှ်အစိုးရကြားဆွေးနွေးညှိနှိုင်းမှုတွေပြုလုပ်ဆောင်ရွက်နေပေမဲ့လည်းကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကဆောင်ရွက်ပုံကိုကြည့်ခြင်းအပြင်ဒီပြဿနာပြည်လဲရေးထက်ပုံမှန်ရှုပ်ထွေးအောင်လှုပ်ဆောင်နေသလားဆိုတာတန်တရားဖြစ်မိကြောင်းအောက်တိုဘာလ30ရက်နေ့ဒီကနေ့မှဒီကုလသမဂ္ဂမှပြုလုပ်တဲ့ဆွေးနွေးပွဲအတွင်မြန်မာကိုယ်စားလှယ်ကပြောကြားလိုက်ပါတယ်ညယောမြို့မှာကျင်းပနေတဲ့ကုလသမဂ္ဂအထွေထွေညီလာခံမှာလူခွင့်ရေးကိစ္စတွေကိုကန့်တွဲဆောင်ရွက်တဲ့တတိယကော်မတီရဲ့36ကြိမ်မြောက်စည်းဝေးပွဲရှိမှောက်မှာမြန်မာနိုင်ငံသားရဲ့ဝင်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကပြောကြားလိုက်တာဖြစ်ပါတယ်အပြည့်အစုံကိုတော့ကိုအောင်ကတင်ပြပေးပါလိမ့်မယ်ရှင်
ရခိုင်ပြည်နယ်တွင်တကြောပြန်ဖြစ်ပေါ်လာတဲ့ပြည်ပခါတွေကြောင့်ဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ဒုက္ခသည်တွေမိမိသဘောဆန္ဒအလျောက်1993ခုနှစ်မှာရရှိထားတဲ့သဘောတူညီချက်နဲ့အညီပေကင်းလုံခြုံစွာနေရဲ့ပြည်နယ်ရေးအတွက်နှစ်နိုင်ငံအာဏာပိုင်တွေအကြားပူးပေါင်းဆောင်ရွက်မှုတွေရှိနေကြောင်းဒါကြောင့်လဲဒုက္ခသည်တွေနေရဲ့ပြင်ရင်းနဲ့နေဆက်ဒေသလုံခြုံရေးကိစ္စရပ်တွေဆွေးနွေးဖို့အတွက်ဘင်္ဂလားဒေ့ရှ်ပြည်ထောင်စုဝန်ကြီးဦးဆောင်တဲ့ကိုယ်စားလှယ်အဖွဲ့ဟာမကြသေးခင်ရပိုင်းအတွင်းကပဲမြန်မာနိုင်ငံကိုတွားရောက်ခဲ့ကြောင်းအဲ့ဒီခီးစဉ်တွင်နေဆက်ဆက်ဆံရေးယုံနဲ့ဖွင့်လှစ်ရင်းနဲ့လုံခြုံရေးဆိုင်ရာကိစ္စရပ်တွေဆွေးနွေးပူးပေါင်းဆောင်ရွက်ရေးစတဲ့နှစ်နိုင်ငံနားလည်မှုစာချုပ်လာနှစ်ခုကိုလည်းလက်မှတ်ရေးထိုးနိုင်ခဲ့ကြောင်းမြန်မာနိုင်ငံသားရေးဝန်ကြီးဌာနညွှန်ကြားရေးမှူးချုပ်ဦးကျော်မိုးထွန်းကတတိယကော်မတီရှေ့မှာတင်းလာနေကထွက်ဆိုခဲ့ပါတယ်ထပ်ပြေးသွားတဲ့ဒုက္ခသည်တွေပြဿနာပြည်လည်ရေးအတွက်နှစ်နိုင်ငံအစိုးရအရာရှိတွေအကြားအဲ့လိုပူးပေါင်းဆောင်ရွက်မှုတွေရှိနေပေမဲ့ကုလသမဂ္ဂဆိုင်ရာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့လှုပ်ဆောင်ချက်တွေအပေါ်မေးခွန်းထုတ်စရာရှိနေကြောင်းဦးကျော်မိုးထွန်းကပြောပါရယ
် Though such engagements were going on the bilateral front we are quite surprised to witnessing the approach pursued by Bangladesh in the United
နိုင်ငံသားထိတွေ့ဆက်ဆံမှုတွေရှိနေပေမဲ့ကုလသမဂ္ဂဆွေးနွေးပွဲတွေမှာဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့ရဲ့ချင်းကဆောင်ရွက်ပုံတွေအပေါ်ကျွန်တော်တို့အနေနဲ့အားအသင့်စရာတွေ့မြင်ရပါတယ်။အဲဒါကြောင့်ဘင်္ဂလားဒေ့ရှ်ကိုယ်စားလှယ်အဖွဲ့အနေနဲ့ဒီပြဿနာကိုတကယ်ပြည်လည်လို့တဲ့ဆန္ဒရှိရလား။ဒါမှမဟုတ်ဒီပြဿနာပို့ပြီးတော့ကြီးထွားလာအောင်လှုပ်ဆောင်နေလားဆိုတဲ့အပေါ်ကျွန်တော်အနေနဲ့မေးခွန်းထုတ်စရာဖြစ်လာပါတယ်။
ဘင်္ဂလားဒေ့ရှ်နိုင်ငံသားရေးဝန်ကြီးအောင်လည်းဖြစ်လက်ရှိလွတ်တော်နိုင်ငံသားရေးကော်မတီဝင်လည်းဖြစ်တဲ့ဒစ်ပူမော်နီကာလုံခြုံရေးကောင်စီရဲ့တရားဝင်ဆွေးနွေးမဲ့အစီအစဉ်ဒီမှာမြမအရေးထည့်သွင်းပြီးတော့ဆုံးဖြတ်ချက်ချပေးဖို့အတွင်းမှုချုပ်အနေနဲ့မြမအရေးနဲ့ပတ်သက်လို့ထဲထဲဝင်ဝင်လှုပ်ဆောင်ဖို့အထူးကြံပေးကိုယ်စားလှယ်တူခန့်ဖို့တတိယကော်မတီမှာ ONC Islamic အဖွဲ့ကတင်ပြထားတဲ့အကြံပေးချက်ကိုလည်းလိုက်နာဖို့တိုက်တွန်းခဲ့တာတွေအပြင်ရိုဟင်ဂျာအရေးနဲ့ပတ်သက်လို့မြန်မာအစိုးရမှတာဝန်ရှိကြောင်းကုလသမဂ္ဂမှစီရင်ပြောကြားမှုတွေလှုပ်ဆောင်နေတာနဲ့ပတ်သက်လို့မြန်မာကိုယ်စားလှယ်ဘက်ကပြန်လည်ခြေပပြောကြားခဲ့ပါတယ်တချိန်ကအရှေ့ပါကစ္စတန်ဖြစ်လက်ရှိပါကစ္စတန်နိုင်ငံလက်အောက်မှာတည်ရှိခဲ့တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံရဲ့လူမျိုးရေးစစ်ပွဲအပြီးပြည်တွင်းမတည်ငြိမ်မှုတွေနဲ့ရင်ဆိုင်နေရတဲ့ကာလတွေတုန်းကဘင်္ဂလားဒေ့ရှ်ဘက်ကနေမြန်မာနိုင်ငံရခိုင်ပြည်ဘက်ကိုဒုက္ခသည်တွေအလုံးကြီးနဲ့ထွက်ပြေးခဲ့စဉ်ကမြန်မာဆွေရကချီးပြူစွာလက်ခံထားခဲ့တဲ့ကိစ္စကိုလည်းအဲ့ဒီအချိန်ကမြန်မာနိုင်ငံဆိုင်ရာဘင်္ဂလားဒေ့ရှ်သံမတ်ကြီးဖြစ်တာဝန်ထမ်းဆောင်နေသူနဲ့ဗြိတိသျှသံမတ်တို့အကြားဆွေးနွေးခဲ့တဲ့ကိစ္စကိုဦးကျော်မိုးထွန်းကဥပမာပေးပြီးတော့ဒီနေ့လာနေ့ကတင်ပြဆွေးနွေးခဲ့ပါတယ်
Allow me to draw the committee's attention to the declassified internal minute of Ambassador T.J. O'Brien of the British Embassy in Yangon in
1975. အဲ့ဒီတွေ့ဆုံပွဲမှာဘင်္ဂလားဒေ့ရှ်နိုင်ငံသား9သိန်းလောက်ရခိုင်ပြည်နယ်ထဲဖြတ်ကျော်ဝင်ရောက်သွားကြတဲ့အကြောင်းနဲ့အဲ့ဒီလူတွေကိုမြန်မာအစိုးရဘက်ကပြန်ပြီးတော့မောင်းထုတ်ပိုင်ခွင့်ရှိတဲ့အကြောင်းဘင်္ဂလားဒေ့ရှ်သံမတ်ကြီးကပြောပါတယ်ဘင်္ဂလားဒေ့ရှ်နိုင်ငံမှာမတည်ငြိမ်မှုတွေဖြစ်ပေါ်နေတဲ့ကာလအတွင်းမြန်မာအာဏာပိုင်တွေအနေနဲ့ဒီကိစ္စကိုဖိအားပေးလို့ဆောင်ရင်းမပြုတ်ဘဲသံမတ်ကြီးကအနုညွတ်မြတ်တရားခံခဲ့ပါတယ်မြန်မာအစိုးရဘက်ကဒီကိစ္စနဲ့ပတ်သက်ပြီးတော့အခွင့်အကောင်းမယူခဲ့တဲ့အပေါ်ကျေနပ်မိကြောင်းပြောကြားခဲ့ပါတယ်
ဘင်္ဂလားဒေ့ရှ်လူမျိုးရေးစစ်ပွဲဟာ1982ခုနှစ်မတ်လ26ရက်နေ့ကနေဒီဇင်ဘာလ16ရက်နေ့အထိကြာမြင့်ခဲ့တာပါ။အဲဒီလူမျိုးရေးစစ်ပွဲအပြီးမှာလွတ်လပ်တဲ့ဘင်္ဂလားဒေ့ရှ်နိုင်ငံဖြစ်စတင်တည်ရှိလာခဲ့တာပါ။ရခိုင်ပြည်နယ်တွင်လက်ရှိဖြစ်ပေါ်နေတဲ့စာနာမှုဆိုင်ရာခက်ခဲတွေပေါ်နိုင်ငံတကာကစိုးရိမ်ပူပန်နေတဲ့အတိုင်းမြန်မာအစိုးရဘက်ကလည်းစိုးရိမ်ပူပန်မှုရှိတာနဲ့အညီဒီကိစ္စပြည်လည်အောင်ဆောင်ရွက်နေကြောင်းလည်းတတိယကော်မတီမှဦးကျော်မိုးထွန်းကတင်ပြဆွေးနွေးခဲ့ပါတယ်။ဒီတော့တွင်ရခိုင်ပြည်နယ်တွင်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ခနေ့အချိန်ထိဘင်္ဂလားဒေ့ရှ်ဘက်ကိုထွက်ပြေးသွားကြတဲ့ရိုဟင်ဂျာဒုက္ခသည်အရေအတွက်ဟာ638,000ရှိသွားပြီဖြစ်ကြောင်းကုလသမဂ္ဂအတွင်းမှုချုပ်ယွန်ပြောခွင့်ရပုဂ္ဂိုလ်စတက်ဖင်ဒူဂျာရက်ကအော်တိုဘာလ30ရက်နေ့မှာပြောပါရယ်ဒီဒုက္ခသည်တွေအလုံးအတွက်လိုအပ်တဲ့အကူအညီစုစုပေါင်းရဲ့37ရာခိုင်နှုန်းသာရရှိသေးကြောင်းနဲ့အော်တိုဘာလ23ရက်နေ့ကကုလသမဂ္ဂစာနာမှုဆိုင်ရာကူညီပေးရေးအေဂျင်စီတွေကဦးဆောင်ပြီးရိုဟင်ဂျာဒုက္ခသည်တွေအတွက်တရက်တာနိုင်ငံတကာရန်ပုံငွေရှာရေးအစီအစဉ်ပြုလုပ်တာမှာအလူရှိနေကဒေါ်လာ360လူတန်းဖို့ဂရီကိုအတွေရထားခဲ့ပြီဖြစ်ကြောင်းလဲမစ္စတာဒီဂျာရက်ကပြောပါရယ်ခင်ဗျာ
ရုရှားနိုင်ငံဆီယနာရှင်ရဲ့အတိုက်ခံဖြစ်တဲ့နှစ်တော်ကြောင်နေခဲ့ရပြီးမှအာဏာရလာတဲ့ energy အစိုးရလက်ထက်မှာစစ်တပ်ဟာစီမံသဘောမျိုးမှာရှိပြီးတော့လက်ရှိမှာတော့ရွေးချယ်ခံအစိုးရနဲ့စစ်ဖက်ခေါင်းဆောင်မှုနှမျိုးတွဲပြီးတော့အုပ်ချုပ်တဲ့စနစ်ဖြစ်နေတယ်ဆိုပြီးတော့သုံးသပ်ဝေဖန်မှုတွေရှိနေပါတယ်။ဒါကြောင့်မို့အခုလာမယ့်အင်ကာနေညပိုင်းဒဲလီလိုက်စီစဉ်မှာတော့စစ်ဖက်ရက်ဖက်ဆက်ဆံရေးနဲ့အခုလိုမျိုးနိုင်ငံရေးစနစ်မျိုးကြောင့်ဒီမိုကရေစီအကူပြောင်းအတွက်အားသာချက်အားနည်းချက်တွေကိုသုံးသပ်ဆွေးနွေးမှာဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများလို့ရတော့ရှင်တွေအနေနဲ့ view မြန်မာပိုင်းကိုကိုယ့်ရဲ့ telephone number တွေကြိုတင်ပေးပို့ထားမယ်ဆိုရင် daily life အစီအစဉ်လွှင့်ထုတ်တဲ့အချိန်မှာခေါ်ယူမှာဖြစ်ပါတယ်။ဒါမှမဟုတ်မိမိတို့ရဲ့အမြင်ဆွေးနွေးမိများလို့ရတွေကိုစာနဲ့ဖြစ်စီအတန်ဖိုင်နဲ့ဖြစ်စီကြိုတင်ပေးပို့ထားလို့လည်းရပါတယ်။ view မြန်မာပိုင်းရဲ့ phone number က12323822994ဖြစ်ပြီးတော့ email လိပ်စာကတော့ bamis@voenews.com ဖြစ်ပါတယ်။ပါဝင်ဆွေးနွေးမိများကြမယ်တော့ရှင်တွေကိုကျေးဇူးပါတယ်ခင်ဗျာ။
အခုအင်္ဂါညတိုက်ရိုက်တဲ့ line ဆွေးနွေးခန်းကိုည9နာရီခွဲမှာစတင်မှာဖြစ်ပါတယ်ဆက်လက်ပြီးတော့ဒီမြေသိမ်းဥပဒေကိစ္စလွှတ်တော်မှာအဆိုပြုတဲ့အကြောင်းကိုတင်ပြပေးပါမယ်ရှင်မြန်မာနိုင်ငံအနှံ့ပြားမှာကြုံနေရတဲ့မြေသိမ်းရာသိမ်းပြဿနာတွေမှာမျက်နှာသူတွေကိုအကာအကွယ်ပေးနိုင်ရည်ဥပဒေတရားပြဋ္ဌာန်းနိုင်ဖို့လွှတ်တော်မှာစူးစမ်းနေပါတယ်မြေသိမ်းရာသိမ်းတဲ့နေရာတွေမှာလည်းတဦးတယောက်အဖွဲ့အစည်းတစ်ခုခုရဲ့အကျိုးစီးပွားအတွက်မဖြစ်စေဖို့ရည်ရွယ်ထားကြောင်းဥပဒေမူကြမ်းပြုစုသူတွေကပြောပေမဲ့လည်းဥပဒေကြမ်းပေါ်တန်လျာအမြင်တွေရှိနေတာပါအပြည့်အစုံကိုတော့ဆက်သွယ်စုံစမ်းထားတဲ့မဆုမွန်ကတင်ပြပေးမှာပါရှင
်ဟုတ်ပါတယ်ဖွံ့ဖြိုးရေးစီးပွားရေးအကြောင်းပြချက်အမျိုးမျိုးနဲ့မြန်မာနိုင်ငံအနှံ့မြေရာသိမ်းဆီးမှုတွေမှာနှိမ့်နာမှုတွေမဖြစ်ရစေဖို့ရည်ရွယ်ပြီးတော့အမျိုးသားလှတော်တောင်သူလေသမား ရေးရာကော်မတီက2019မြေသိမ်းဥပဒေတရက်ကိုအမျိုးသားလွှတ်တော်မှတင်သွင်းလိုက်တာပါဗြိတိရှားကိုလိုနီလက်ထက်ကလေးကရှိလာခဲ့တဲ့ဥပဒေကိုပြင်ဆင်ရမှာတော့အထူးသဖြင့်တင်လိုက်တဲ့မြေနေရာကဖယ်ရှားပေးရသူတွေကိုအကာအကွယ်ပေးဖို့ရည်ရွယ်ထားတဲ့အကြောင်းတောင်သူလယ်သမားရေးရာကော်မတီဥက္ကဋ္ဌလည်းဖြစ်ရန်ကုန်တိုင်းဒေသကြီးလွှတ်တော်ကိုယ်စားလှယ်လည်းဖြစ်တဲ့ဥပမျိုးသိန်းကပြောပါတယ
်အဓိကချက်ကပထမတစ်ချက်ကကိုယ်တိုင်မြေနေကြားတယ်ပေါ့နော်ဒီအခက်ခဲတွေမြေသိမ်းခံရဲ့ဒီတောင်သူတွေမြေသိမ်းခံရဲ့ဒီလိုတွေပေါ့နော်သူတို့ခံစားရတဲ့ညနာရတဲ့ဆုံရှုံရတဲ့ဆိုတော့တော်တော်များကြီးကြားရပေါ့နော်ဒီအတွက်လည်းပဲဒါမျိုးတွေထပ်ပြီးတော့မဖြစ်စေချင်ဘူးပေါ့နော်ဒီညနာရတဲ့လူတွေအတွက်မှလည်းပဲထပ်ပြီးတော့ဒီလိုဆုံရှုံမှုတွေညနာမှုတွေမဖြစ်စေအောင်အကာအကွယ်ဖြစ်ဖို့ပေါ့နော်ဥပဒေကြောင့်ရအကာအကွယ်လေးပေးနိုင်ဖို့တခုပေါ့ဒါလည်းအရေးကြီးတဲ့အချက်ပေါ့နော်နောက်တစ်ချက်ကတကယ်မြေသိမ်းလိုက်ပြီးတော့စိတ်နှိုက်တဲ့တက်ရောက်မှုပေါ့လေအကျိုးတက်ရောက်မှုရှိစေရမယ်ပေါ့နော်ဝင်တော်မှုလုပ်ငန်းမှာဖြစ်ဖြစ်ထုတ်လုပ်မှုလုပ်ငန်းမှာဖြစ်ဖြစ်တကယ်အကျိုးရှိတဲ့မြေသိမ်းတဲ့လုပ်ငန်းဖြစ်စီချင်တယ်ပေါ့ဒီနှစ်ခုပေါ့နော်အဲ့ဒါပေါ့ချိန်တာပေါ့
အထူးသဖြင့်ကတော့နိုင်ငံတော်ပါဝင်အဖွဲ့အစည်းတွေကနေအကြောင်းမျိုးမျိုးကြောင့်မြေယာသိမ်းဆီးခဲ့မယ်ဆိုရင်သိမ်းဆီးခံရသူအတွက်နှစ်နာချေရောချေနဲ့ပြန်လည်နေရာချထားပေးရတဲ့အပါဝင်လူမှုစည်းဝါးဘဝတွေပြန်လည်ထူထောင်ပေးနိုင်ရေးအတွက်ကိုလည်းအဲ့ဒီမြေသိမ်းဥပဒေရဲ့အဓိကထားထည့်သွင်းထားပါတယ်လို့အဆိုတင်သွင်းခဲ့သူဥပမျိုးသိန်းကပြောပါတယ
်ဒီတုန်းတဲ့အခါမှာလည်းအဲ့ဒီနေရာလေးမှာဒီကျွန်တော်တို့ဒီလူလူတူတူနေထိုင်မှုဒီမီးအင်္ဂါအစပြီးတော့ပေါ့နော်။နောက်လမ်းအစပြီးတော့ဒီကိုယ့်ရဲ့ကျွန်တော်တို့လူမျိုးမှုအဆင့်တန်းလေးတွေဟိုအဆင့်ဟိုအဆင့်တက်ပေါ့လေ။ရှိတဲ့အနေအထားမျိုးတွေဖြစ်စီခြင်းတွေပေါ့။ခြေကန်အဆောက်အုံတွေလုပ်ပြီးဖို့လိုတယ်။လူမျိုးအင်္ဂါလည်းတကယ်ဟိုဖြစ်ကြတာမှုပဲနဲ့ပေါ့နော်။သူအဆင့်တက်တင်းတင်းမြတ်တာတဲ့လူမျိုးမှုအဆင့်ရှိတဲ့အနေအထားမျိုးတွေဆောင်ရွက်ပြီးဖို့တကယ်ဟိုလိုပါတယ်။အဲဒါကြောင့်ကျွန်တော်ဒီကလည်းပဲထည့်သွင်းပေးထားပါတယ်။
မြန်မာနိုင်ငံမှာအစိုးရအဆက်ဆက်အစိုးရနဲ့တက်မတော်အပါအဝင်ခရိုနီတွေရဲ့မြေသိမ်းရာသိမ်းမှုတွေကြောင့်ပြောင်းရွှေ့ပေးခံရသူဆုံရှုံနစ်နာရသူတွေအတွက်နစ်နာမှုတွေနဲ့ပတ်သက်လို့အခြေတင်ဖြစ်နေစေဖြစ်ပါတယ်အခုလိုအနေအထားမှာ2019မြေသိမ်းဥပဒေပြဋ္ဌာန်းမှုစ조사တဲ့အပေါ်သိမ်းစည်းခံလေသမားတွေနဲ့ဒေသခံတွေအရေးလိုက်လံကူညီပေးနေတဲ့ပြည်ထောင်စုတိုင်းရင်းသားတောင်သူလေသမားတမကအတွင်းမှုဦးစော်ရန်ကသူ့အမည်အခုလိုပြောပြပါတယ်
ကျွန်တော်ကဒီဥပဒေတစ်ခုကိုဆွဲပြီးဆိုရင်ပညာရှင်တွေပါအားမှာဖြစ်ပါတယ်နောက်တစ်ခါကျွန်တော်တို့လယ်သမားရေးလုပ်တဲ့လူတွေအလုံသမားရေးလုပ်တဲ့လူတွေညီနဲ့ပတ်သက်တဲ့နောက်ဆုံးပုံပေါ်ပြောရမယ်ဆိုရင်နိုင်ငံခြားမှာပညာသင်ကြားလာတဲ့စာတကူတရားစာပါပြီးတော့တကယ်နိုင်ငံတကာစံချိန်စံမျက်နဲ့တကယ်ပြည်သူလူထုနဲ့တိုင်းသားအလုံးပေါ့။တော့တိုင်းသားဒေသတွေမှာလည်းဒါသူတို့ဒေသရင်ချင်းမှုတွေနဲ့လျော်ညီတဲ့ဒါဟိုမြေယာဥပဒေတွေရှိပါလေ။အဲ့ဒါတွေစွန့်ချုံပြီးတော့ပုံတိုင်းတွေကျင်းပကျင်းပပြီးတော့ကျင်းပတဲ့အခါမှာဘလူးကဆုံးဖြတ်မှာလေ။အစိုးရကြီးကဆုံးဖြတ်လို့မရဘူးပြည်တော်ကိုယ်စားလှယ်ကြီးကဆုံးဖြတ်လို့မရဘူးအကောင်လုံးဖွဲ့စည်းရေးကျင်းပပြီးတော့အခြေခံမူတွေချပြီးမှဒါကလုပ်ရမှာပါ
ဒီသတင်းပတ်အတွင်းအမျိုးသားလွှတ်တော်မှ2019မြေသိမ်းဥပဒေကြမ်းကိုဆွေးနွေးကြဖို့ဥပမျိုးသိမ်းတင်သွင်းခဲ့တဲ့အဆိုကိုရခိုင်ပြည်နယ်ကလွှတ်တော်ကိုယ်စားလှယ်ဦးစိုးဝင်းကလည်းထောက်ခံခဲ့တာပါအခုဆိုရင်တော့2019ဥပဒေကြမ်းကိုအများပြည်သူသိရှိလေ့လာအကြံပြုနိုင်အောင်အစိုးရပြန်ကြားရေးအပါအဝင်လွှတ်တော်အစမျက်နှာတွေမှာဖော်ပြထားပြီးအကြံပြုစာတွေကိုတော့ပြည်ထောင်စုလွှတ်တော်ကိုလိမ့်မှုပေးပို့ရမှာဖြစ်ပါတယ်ရှင်
မဆူမွန်တင်ပြခဲ့တာဖြစ်ပါတယ်ရှင်အခုတခါတော့တရေချောက်တဲ့ဆိုတဲ့အင်ကြီးအကြောင်းနားဆင်ကြရအောင်ပါဒီကနေ့အင်္ဂါနေ့ဟာဖြင့်တနစ်တာမှာကြောချမ်းစရာအကောင်းဆုံးနေ့ဖြစ်တဲ့ဟောလိုဝင်းပွဲတော်နေ့ဖြစ်ပါတယ်။တချို့လူတွေကတော့တရေချောက်တဲ့ဆိုတဲ့အိမ်တွေလိုကြောက်စရာကောင်းတဲ့နေရာတွေကိုဒီလိုရက်မြုံမှာသွားကြည့်ကြပါတယ်။အနောက်ဗာဂျီးနီးယားပြည်နယ်ဟာပါဖယ်ရီသမိုင်းဝင်အရမှာတရေချောက်တဲ့ဆိုတဲ့အဲ့ဒီလိုအိမ်မျိုးတွေရှိပါတယ်။အဲ့ဒီကဒေသခံတွေဖွားတော့ဇေဒရဲလိုအရာတွေမြင်ရကြားရတာအထူးဆန်းတော့မဟုတ်တော့ပါဘူး။ VOA သတင်းတော်ဂျေဘိုလိုဒီဘိုရာဘလော့သွားကြည့်ထားတဲ့အဲ့ဒီနေရာကိုကိုကြကြောသိန်းကတင်ပြပေးပါလိမ့်မယ်ရှင်
။အေဂျင့်နဲ့ဟာဘာစဖယ်ရီမြို့လေးဟာ19ရာစုနဲ့တမိုင်းဝင်ဆောက်ဦးတွေနဲ့ပြည်နေပြီးလာလေသူတွေနဲ့စီကားနေတတ်ပါတယ်။ဒါပေမဲ့အဲ့ဒီအေဂျင့်မှုရဲ့နောက်ကွယ်မှာဝိညာဉ်လောကသားတွေရဲ့မနေမနာလှုပ်ရှားမှုတွေကရှိနေတာပါ
။ The whole town is
တမျိုးလုံးမှာတရေချောက်ပါတယ်။လူတွေဟိုဟာဒီဟာမြင်ဘူးကြပါတယ်။ဒီမြို့မှာနေဘူးသူ၊မွေးသူ၊ကြီးပြင်းသူ၊အလုံးလုံးဘူးသူဘယ်သူမှမဆိုမေးကြည့်ပါသူတို့တခုခုမြင်မှုကြပါတယ
်။ Alistair Lewis ရလှုပ်လှုပ်တဲ့ John Brown ဖျောင်းပြတိုင်းမှာလက်နက်ကင်ပုံငန်းနဲ့နီးနေတာကျောင်းစနစ်ကိုဖျက်သိမ်းနိုင်မယ်လို့ယုံကြည်ခဲ့သူ John Brown ရဲ့ဘဝကိုပုံဖော်တဲ့ရုပ်ထုတွေပြထားပါတယ်။အဲ့ဒီပြတိုင်းဟာတစ်ချိန်ကတော့မိသားစုနေခဲ့တဲ့နေရာ
မှာ
ကလေးတွေအတန်းလမ်းလျှောက်တန်းတွေကျမကြားဘူးပါတယ်။ဆိုတော့သူတို့ဒီမှာရှိနေတာကျမသိတာပေါ့
။ True Trees တမိုင်းဝင်တရားလုံးဆိုင်ရဲ့ Manager Tara Dockman ကိုတော့ဝိညာဉ်လောကနဲ့ဆက်သွယ်နိုင်တာကြောင့် Ghost Lady လို့တည်ထားကြပါလေ တစေမျိုးသမီးတူနဲ့ခိုးပြီးလို့ခေါ်တဲ့တစေမျိုးသားတူဆိုင်ကမကြာခဏလာတယ်လို့သူကဆိုပါတယ
်အမျိုးသမီးကဖြူရောင်ကာဝင်ရှည်ကြီးဝတ်ထားပြီးလှေကားထက်ကနေဆိုင်ထိတ်ကိုတက်လိရှိတယ်ကိုပြီးကတော့သူ့ကိုယ်သူထုတ်ပြရတဲ့သူ့ပခုံးတစ်ဖက်ဒါမှမဟုတ်ဘောင်းမီရှည်နဲ့ခြေောက်တစ်ဖက်ကိုပြရတဲ့တကြားလုံးတွေလျှောက်ပြရတာကိုလည်းကြိုက်ကြတယ်သူတို့ကိုသူတို့အရေးတွေဖြစ်ပြရတယ်လို့ဈေးဝယ်ရစီချင်းတကားဆောင်ပိတ်တတ်တယ်
သမိုင်းပညာရှင် Rick Gerlin လိုက်ပြတဲ့အပတ်စဉ်တရေကြည့်ကြီးစဉ်အစစိန့်ပီတာဘုရားကျောင်းအပြင်ဘက်မှာတော့မောင်စပြူပါပြီ1960ပြည့်နှစ်တွေက Shelley ဆိုတဲ့အမျိုးသမီးကြီးထိတ်လန့်စရာတရေချောက်ခံခဲ့ရတဲ့အင်းတလုံးအပြင်ဘက်မှာသူကခဏရပ်ပါတယ
် And then Shirley hears what's
တကားတစ်ချက်လုံးခဏတာအပြင်ထန်လှုပ်သွားတယ်ပြီးတော့တခုခုဒါမှမဟုတ်တယောက်ယောက်လေကားပေါ်ကဆင်းလာတာကို Shelley ကြားလိုက်ရတယ်သူကလေကားအောက်မှာသူပြန်လှည့်ကြည့်လိုက်တယ်ဘာတွေ့တယ်လဲဘာမှမတွေ့ဘူ
းလူတွေတပုံရိုက်ကြဖို့သူ Facebook ပေါ်မှာတင်ပေးဖို့ Garland ကအားပေးပါတယ်တရဲလို့ပုံတွေတပုံတွေထဲမှာပေါ်လာဘူးလို့လင်းနေတဲ့အလုံးတလုံးလို့ Vortex လို့ခေါ်တဲ့အလင်းတန်းလို့တဆေဆန်းဆန်းပုံတွေလည်းပါလာတတ်ပါတယ
် I tell people when you go out to take pictures
တပုံရိုက်တာထိခိုက်ပုံမရပါဘူးသူတို့လိုဝတ်စားစင်ရင်ထားရင်အထောက်အကူဖြစ်နိုင်တယ်လို့လူတွေကိုကျွန်တော်ပြောပါတယ
်အကြီးသူတွေတဲက William McGinty ကတော့လှည့်ပတ်ကြည့်ပြီးတဲ့နောက်တရေရှိတယ်ဆိုတာမယုံပါဘူ
းကိုစိတ်ကကိုကိုလှေစားနိုင်တယ်လေကျွန်တော်အိမ်မှာလည်းတစ်ခါတစ်ခါအတန်တွေကြားရတာပဲ
Harper's Ferry ရဲ့ Ghost Lady Terror Document ကတော့နေရာတိုင်းမှာအစီတရေရှိပါလေတဲ့
You really do have to debunk the you know
တတိကျွေမြင်နေတာလူမျိုးကိုဘာဆိုတာဖော်ထုတ်ရပါမယ်ဒါပေမဲ့အဲ့ဒါကိုဖြတ်သွားတဲ့အချိန်ကိုကိုလာထိတာပစ္စည်းတွေနဲ့ပေါက်လာတာဆိုရင်တော့တကယ်မဟုတ်ဘူးလို့လာမပြောနဲ့နော်
အဘစရီမှာတရေလှည့်ကြည့်တဲ့အစီအစဉ်ကတော့တစ်နှစ်ပတ်လုံးရှိနေပါတယ်ခင်ဗျာ
ကိုကျော်ကျော်သိန်းတင်ပြခဲ့တာပါရှင် VOA မြန်မာပိုင်းအင်တာနက်ညနေရေဒီယိုအစီအစဉ်ကိုနားဆင်နေကြတာပါညနေခင်းအစီအစဉ်ပြပြချင်းမှာတော့ VOA ရဲ့ရုပ်မြင်သံကြားအစီအစဉ်ကိုညနေ9:00နာရီကနေ 9:00 နာရီခွဲထိဓာတ်ရိုက်ထုတ်လွှင့်ပေးသွားမှာပါ Asia 7.2 ကနေကြည့်ရှုနိုင်တယ်လို့ထုတ်လွှင့်ချိန်နဲ့တပြေးညီ VOA ရဲ့ Facebook စာမျက်နှာ VOA Burmese News မှာလည်းဝင်ရောက်ကြည့်ရှုနိုင်ပါတယ်ရှင်အခုတော့တရင်အချင်းချုပ်ကိုမတင်ထိုက်ကြညာပေးပါမယ်ရှင်
အမေရိကန်သမ္မတဒေါ်နယ်ထရန့်ရဲ့ရွေးကောက်ပွဲမဲဆွယ်စည်းရုံးရေးမှုအဖြစ်ပြီးခဲ့တဲ့နှစ်က3လတာထားဝင်ထမ်းဆောင်ခဲ့တဲ့ပေါ်မန်နာဖို့ကိုအမေရိကန်ကိုဆန့်ကျင်ပြီးပူးပေါင်းကြံစီမှုငွေမဲခမခွာချမှုအနာရှင်ဆန်းတဲ့ယူကရိန်းခေါင်းဆောင်ဟောင်းဗီတာယန်နုကိုဗစ်ကိုထောက်ခံမှုရအောင်စည်းရုံးပြောဆိုပေးမှုအနေနဲ့အစိုးရကိုလိန်လဲမှုတွေနဲ့တင်းနယ်လာနေမှာဆွဲချက်တင်ပါတယ်2016ခုနှစ်သမ္မတရွေးကောက်ပွဲအပေါ်ရုရှားတို့ဂျာမန်နှောက်ယှက်မှုနဲ့ပတ်သက်ပြီးပြစ်မှုဆိုင်ရာစုံစမ်းစစ်ဆေးနေတဲ့အထူးစုံစမ်းရေးမှူးရောဘတ်မူလာကသူ့ရဲ့စုံစမ်းစစ်ဆေးမှုတစ်စိတ်တစ်ပိုင်းဖြစ်နေမစ္စတာမနန်ဖို့နဲ့သူ့ရဲ့စီးပွားဘက်တူဖြစ်သူရစ်ဂိတ်စ်တို့ကိုဆွဲချက်တင်တာဖြစ်ပါတယ်ရာထူးကဖေရှားခံခဲ့ရတဲ့စပိန်နိုင်ငံကတလုနီးယားဒေသခေါင်းဆောင်ကာစပူ့ချ်တမန်ကိုနိုင်ငံတော်အကြီးအကျယ်ပြည့်စုံမှုနိုင်ငံတော်ပုံကံမှုအာဏာအလွဲသုံးဆမှုတွေနဲ့အရေးယူမဲ့အစီအစဉ်ကိုစပိန်ဗဟိုအစိုးရကကြီးညာလိုက်ပြီးနောက်ကျဖြစ်တဲ့ဒီကနေ့မှာတော့မစ္စတာပူ့ချ်တမန်ဟာဘယ်ဂျီယံနိုင်ငံဘရက်ဆဲမြို့ကလူမြင်ကွင်းကိုထွက်လာမယ်လို့မျှော်လင့်ရပါတယ်။နိုင်ငံရေးခေလွန်ကွင်းရရေးတက်တက်နဲ့ဘယ်ဂျီယံကိုမစ္စတာပူ့ချ်တမန်ရောက်နေတာမဟုတ်တလို့ခေလွန်ကွင်းရဖို့ရှောက်ထားမလားဆိုတာကိုလည်းမဆုံးဖြတ်ရသေးတဲ့အကြောင်းသူ့ရဲ့ရှေ့နေကပြောပါတယ်။ Israel နိုင်ငံနယ်စပ်ကဟမတ်တို့အုပ်ချုပ်နေတဲ့ Gaza ဒေသမှာမြေအောက်ဥမင်လိုင်းကောင်းတူးနေတာကို Israel ကဖောက်ခွဲဖြိုချလိုက်တဲ့အတွက်ပါလက်စတိုင်းစစ်သွေးဆော9ဦးသေဆုံးရပါတယ်။လီဗျားနိုင်ငံဘန်ဂါဇီကအမေရိကန်ကောင်စစ်ဝေယုံကို2012ခုနှစ်တုန်းကသူ့နဲ့တန်ယူတိုက်ခိုက်မှုမှာပါဝင်ပတ်သက်သူလို့ဆွဆဲခံထားရတဲ့စစ်သွေးစွာတဦးကိုအမေရိကန်ကိုခေါ်ဆောင်လာနေပြီးတရားရုံးတင်စစ်ဆေးပွဲရှိနေပါတယ်ရှင်
။တရင်ချင်းချုပ်ကိုမတ်တင်ထိုက်ကြေညာပေးခဲ့တာပါ။ဒီညနေ့အစီအစဉ်ထုတ်လို့ရမှုကမှစုံမဖြစ်ပြီးစပိုင်းဆိုင်ရာအင်ဂျင်နီယာကတော့ ZBL ထိုင်ရေးဖြစ်ပါတယ်။ကျွန်မရှားဖောင်ပါ။ဒီညနေ့အစီအစဉ်ကိုတာဝန်ယူတင်ဆက်ပေးသွားတာပါ။ VOA American တန်ညနေပဲမြန်မာဘာသာအစီအစဉ်ကိုမြန်မာစံတော်ချိန်ညနေ 6:00 နာရီခွဲကနေ 9:00 နာရီထိဓာတ်ရိုက်ထုတ်လွှင့်ပေးခဲ့တာဖြစ်ပါတယ်။နောက်နောက်နိုင်ကြ ည 9:00 နာရီကနေ 10:00 နာရီထိထုတ်လွှင့်မဲ့ Radio အစီအစဉ်ကိုတော့ 9.24.25.30.50 နဲ့ 5.190 တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ VOA ကိုနားဆင်တဲ့အတွက်ကျေးဇူးတင်ပါတယ်ရှင်။
This program has come to you from the Voice of America, Washington.